နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ရှစ်လာတဲ့တရုတ်နိုင်ငံခီးစဉ်တွင်နှစ်နိုင်ငံကြားစီးပွားရေးကိစ္စတွေကိုဆွေးနွေးဖြစ်မယ်လို့မျှော်လင့်နေချိန်မှာပဲဒီအရက်သားအစိုးရလက်ထက်နိုင်ငံတကာနဲ့ဆက်ဆက်လုပ်ကင်တဲ့လုပ်ငန်းတွေမှာပွင့်လင်းမြင့်တာမှုရှိဖို့ဒေသခံတွေအကျိုးစီးပွားကိုရှေ့ရှုဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်နေပါတယ်အရင်အစိုးရတွေလက်ထက်မှာလုပ်ခဲ့တဲ့စီမံကိန်းတွေလိုပြဿနာမျိုးတွေမကြုံရအောင်အစိုးရအနေနဲ့မူဝါဒတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ဖို့လိုတယ်လို့လည်းစီးပွားရေးပညာရှင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကလိုလားနေကြတာပါပြည်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးမှာပါရှင်
သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတရုတ်နိုင်ငံကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိခဲ့တယ်လို့မကြခင်ကျင်းပမဲ့တရုတ်နိုင်ငံရဲ့ One Belt One Road OBOR Forum နိုင်ငံတကာညီလာခံကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်မှာဖြစ်ပြီးတရုတ်မြန်မာနှစ်နိုင်ငံကြားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဆွေးနွေးနိုင်ချေလည်းရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းနိုင်ငံတော်တိုင်ပင်ခံနဲ့တရုတ်ပြည်သူသမရနိုင်ငံရဲ့ China International Trust and Investment Company Group ရဲ့ဥက္ကဋ္ဌနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ကြောက်ဖြူအထူးစည်းဝါးရေးဆောင်ရင်းနှီးစီမံကိန်းနဲ့ပတ်သက်လို့ဆက်လက်ပြီးအကောင့်ထည့်ဖော်ဖို့ဆွေးနွေးခဲ့ကြပါသေးတယ်။ဒီလိုမျိုးတရုတ်နိုင်ငံဘက်ကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေဟာအမှန်တကယ်ဒေသခံပြည်သူတွေအလောက်ကအခွင့်အလမ်းဖန်တီးနိုင်တာအကျိုးစီးပွားရစေမဲ့စီမံကိန်းမျိုးတွေဖြစ်မယ်ဆိုရင်တော့ကြိုဆိုရမှာဖြစ်ပြီးပွင့်လင်းမြင်သာမှုရှိတဲ့စီမံကိန်းတွေဖြစ်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုရခိုင်ပြည်နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဖေသန်းကပြောပါတယ်။
ကျွန်တော်ရခိုင်ဒေသခံတွေကလည်းပဲတရုတ်ပြည်နယ်ဒီလိုဆက်ဆံပြီးတော့ကိုယ်ဒေသဖွံ့ဖြိုးတိုးတက်ရေးကိုလိုလားပါတယ်။ဘာလို့ဆိုတည်တဲ့အတိုင်းပဲလေရခိုင်ဒေသကဆင်းရဲတဲ့ဒေသဆိုတော့ဒီလိုများဖြစ်လာရင်ကျွန်တော်တို့အတွက်အလားဖွံ့ဖြိုးလုပ်ငန်းတွေများအထောက်အကူပြုလာမလားဆိုတဲ့ညှိနှိုင်းချက်တွေရှိပါတယ်။ဒါမှခက်တာကကျွန်တော်တို့ဒေသရဲ့အဲ့လိုအကောက်ခွန်တွေနဲ့ပတ်သက်ပြီးတော့ရှေ့ပြေးရင်းနှီးမြှုပ်နှံမှုကထွက်လာတဲ့အကျိုးအမြတ်တွေပဲဖြစ်ဖြစ်ကျွန်တော်တို့ဒေသခံတွေမခံစားရသေးဘူးပေါ့။အဲ့လိုခံစားရမယ်ဆိုတာလဲဥပဒေမှာဖွဲ့စည်းပုံကပြတ်ထန်းလို့မရှိတော့ဒီကိစ္စကကျွန်တော်တို့ဒေသအတွက်နော်တခါတခါအသုံးချခံတယ်လို့ဖြစ်သွားတာပေါ့ဥမာမြေဆုံကိစ္စနဲ့ကျွန်တော်တို့များအာလားနှစ်သိမ့်တဲ့အနေနဲ့ကျွန်တော်ရခိုင်ဒေသကိုအဲ့လိုလုပ်ပေးသလားဆိုတော့အဲဒါဟိုပြောဆိုနေကြတာရှိတာပေါ့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ကကျွန်တော်တို့ဒေသကိုလုပ်တာကိုကျွန်တော်တို့ကျိုးဆိုတယ်ဒါပေမဲ့ကျွန်တော်တို့ဒေသရဲ့အခွင့်အလမ်းတွေနော်အကျိုးအမြတ်တွေဒီအလို့သမားတွေအလို့လုပ်ရနိုင်ရအစဒေသကိုမထိခိုက်ပဲနဲ့ဖွံ့ဖြိုးအောင်လုပ်နိုင်ဖို့အစအဲကျွန်တော်အဲ့ဒါတွေမျှော်လင့်တယ်ပြီးတော့ရလာတဲ့အကောက်ခွန်အခွန်အခတွေလည်းကျွန်တော်တို့ပြည်နယ်အတွက်ရနိုင်ကိုမျှော်လင့်တယ်အဲ့လိုဖြစ်မယ်ဆိုရင်တော့ကျွန်တော်တို့လူစုထဲမှာရောကျွန်တော်တို့ပါတီပိုင်းအနေနဲ့ရောအဲ့ဒါကိုကောက်ွက်เสียအကြောင်းမရှိပါဘူးကျွန်တော်တို့ဟိုဒေသကိုဖွံ့ဖြိုးဖို့လုပ်ငန်းတွေကိုကျွန်တော်တို့ကြိုးစားရမှာဖြစ်ပါတယ
် NND ဆိုရလက်ထက်မှာတော့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ NND ဗဟိုစီးပွားရေးအကြံပေးကော်မတီတရားဖွဲ့စည်းထားပြီးတော့အရင်အစိုးရလက်မှတ်ထိုးပြီးသားစီမံကိန်းတွေရောအခုအစိုးရလက်ထက်မှာဆောင်ရွက်မဲ့စီမံကိန်းတွေနဲ့ပတ်သက်လို့ရောအထူးသဖြင့်ကတော့အငင်းပွားပွေရာစီမံကိန်းတွေနဲ့ပတ်သက်လို့စီးပွားရေးပညာရှင်တွေကလေ့လာပြီးအကြံပေးကြတယ်လို့မြန်မာနိုင်ငံတက္ကသိုလ်လုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့ဒုက္ခထားလည်းဖြစ် NND ဗဟိုစီးပွားရေးအကြံပေးကော်မတီဖွဲ့ဝင်လည်းဖြစ်တဲ့ဦးအေးလွင်ကပြောပါတယ်NND အစိုးရအနေနဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဒေသခံပြည်သူလွှတ်တော်ရက်ဖက်ဖွဲ့စည်းပညာရှင်တွေကိုပွင့်လင်းမြင်သာစွာချပြပြီးဆောင်ရွက်တယ်မဆောင်ရွက်တယ်ဆိုတာကိုဆွေးနွေးတိုင်ပင်တယ်လို့ဆိုပါတယ်။ဒါပေမဲ့လို့မြင့်ဆုံလို့လက်ပတောင်းလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကရောဒေသခံပြည်သူတွေဘက်ကပါလက်မခံတဲ့စီမံကိန်းမျိုးတွေနဲ့ပတ်သက်လို့တော့ NND အစိုးရအနေနဲ့အထူးသတိထားဆောင်ရွက်တယ်ဆိုတာကိုအကြံပေးခဲ့တယ်လို့မြင့်ဆုံစီမံကိန်းလက်ပတောင်းစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးမှုတွေမှာအကြံပေးခဲ့သူလည်းဖြစ်တဲ့ဦးအေးလွင်ကပြောပါတယ်။
ကျွန်တော်တို့လက်တွေ့မြင်တဲ့တော့ကဒေါက်တာစုကြည်ကဒီလိုအငင်းပွားပွဲရှိတဲ့စီမံကိန်းတွေဆိုရင်နံပါတ်1သူ formation တွေဖွဲ့ပြီးတော့ဒေတာတုံးတက်တဲ့အဖွဲ့တွေဖွဲ့ပြီးစုံစမ်းစစ်ဆေးတဲ့ဒေတာတုံးတက်တဲ့သူတို့သူတို့တိုင်ပင်နဲ့ဆင့်တုတ်တဲ့အလေးထားရှိပါတယ်ဥပမာအပြင်လက်ပရောင်းတောင်စီမံကိန်းဆိုရင်အဲဒါလုတ်တဲ့နဲ့မလုတ်တဲ့လူစားကျွန်တော်ပညာရှင်မျိုးလည်းပုံမေးတယ်လို့အဆိုင်ရာပတ်သက်ဆိုင်ရာစွန့်ကျင်သူတွေလည်းပြည်စုံဆွေးနွေးတယ်လို့ကျွန်တော်သိရပါတယ်အဓိကတော့ဘူရင်စာချုပ်တွေဘယ်လိုလုပ်ထားတယ်လဲဘူရင်စာချုပ်ရှင်းရှင်းထုတ်ထားတဲ့စာချုပ်တွေကဘယ်လိုအချိုးတွေနဲ့နိုင်ငံတော်အချိုးဘယ်လောက်ရှိတယ်လဲရင်းနှီးမြှုပ်နှံမှုအချိုးဘယ်လောက်ရှိတယ်လဲဒေသခံပြည်သူအချိုးဘယ်လောက်ရှိတယ်လဲအဲနိုင်ငံတော်ရဲ့အခွန်အခဘယ်လိုရမလဲအရေးချင်းစီမံကိန်းရေတိုစီမံကိန်းရေလက်စီမံကိန်းတွေဘယ်လိုလုပ်မလဲဆိုတဲ့စာချုပ်တွေကိုပြန်လည်ပြုလုပ်ပြီးတော့အဲထူးခြားစွာနိုင်ငံတော်အချိုးပြတ်ရှိတဲ့အချက်ကိုကြောင်းလဲလိုက်တဲ့ Lebanon Tower အသက်တူရှိပါတယ်ဒီလိုစီမံကိန်းကြတော့ Lebanon Tower နဲ့ပို့ပြီးတော့နည်းနည်းပါတယ်အဲ့တော့ညိုစီမံကိန်းမှာကျွန်တော်တို့အခုစီမံကိန်းကိုလေ့လာတုံ့ပြန်တဲ့ကော်မရှင်ဖွဲ့ထားရပါတယ်။အဲကော်မရှင်ကလည်းသက်ဆိုင်ရာပါလာရက်တွေနဲ့သက်ဆိုင်ရာတောင်းကြည့်တွေနဲ့လေ့လာနေတယ်၊စုံစမ်းနေတယ်။သက်ဆိုင်ရာဒေသခံပြည်သူတွေကိုချပြတယ်လို့တွတ်တော်နေတဲ့စင်ဒီလိုချပြတဲ့အလေးအထားလုပ်လို့ရှိပါတယ်။လုပ်လဲလုပ်မှာပါ။လုပ်ဖို့လည်းကျွန်တော်တို့တိုက်တွန်းပါတယ်။လုပ်လဲလုပ်စေချင်ပါတယ်။
အရင်သမရဦးထင်ကျော်တရုတ်သွားခဲ့စဉ်ခါတုန်းကတော့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးခဲ့မယ်လို့မျှော်လင့်ခဲ့ကြပေမဲ့လို့မြစ်ဆုံနဲ့ပတ်သက်လို့သတင်းတစုံတရာထုတ်ပြန်နိုင်ခဲ့တာမရှိပါဘူး။ဒါပေမဲ့မကြခင်သွားတော့မယ့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့တရုတ်ခီးစဉ်အတွင်းမှာတော့မြစ်ဆုံပါဝင်တရုတ်ရဲ့ယင်းနှိမ့်မြုံနံမှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိနိုင်တယ်ဆိုတဲ့သုံးသပ်ချက်တွေရှိနေပါတယ်ရှင်။